ရခိုင်ပြည်နယ်မှာမိုးကြီးပြီးတန်တွဲမြေရေလျှံမှုကြောင့်တန်တွဲမြို့ရဲ့အနေမိုင်ရက်ွက်တွေကနေတချို့ရေနှင်းမြုပ်မှုတွေဖြစ်ပေါ်နေတာကြောင့်ဒေသခံတွေအတော်လေးဒုက္ခရောက်နေကြပါတယ်။တချို့မြို့ကြီးတွေမှာလည်းနေအိမ်တွေရေမြုပ်နေသလိုကားလမ်းတွေပေါ်မှာလည်းရေကျော်နေတာကြောင့်သွားလာရေးမှာပါအခက်အခဲတွေနဲ့ကြုံနေကြရတာပါ။အလားတူ ARD တိုင်းနဲ့ရှမ်းပြည်နယ်တွေမှာလည်းရေဘေးဒဏ်ကိုဆူဆူဝါးဝါခံစားနေရပြီးတော့အိမ်နဲ့လက်မြေတွေရေမြုပ်ပျက်စီးမှုတွေဖြစ်နေတယ်လို့ဒေသခံတွေက VOA ကိုပြောပြပါရယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတော့မဲအေးမာကသတင်းပေးပို့ထားပါရယ်ရှင
်ရခိုင်ပြည်နယ်တန်တွဲမြို့မှာမိုးသည်ထန်စွာရွာသွန်းလာပြီးကြောင်းတန်တွဲမြေကြီးပြီးရက်ွက်အတွေ့အတွင်းမှာမြေရှံမှုတွေဖြစ်နေကြောင်းတန်တွဲမြို့ကတူကပြောပြပါရယ်
အဲချောင်းကတော့တန်လဲမြစ်လို့ခေါ်တယ်လေနေပုံထဲမှာတော့သူကတန်လဲမြစ်လို့ပဲဆိုပါတယ်ကျွန်တော်ကမနေ့ကဟိုးကပဲချင်းတီရပဲလာတာတောက်လျှောက်ပေါ့အဲတောက်လျှောက်နန်းနေမှာတချို့အနှိမ့်မဲနေမှာရီကြော်နေပါတယ်ခင်ဗျအဲဒီကဲရောက်တော့လဲဟိုဟောပေါ့လေမြို့အဝင်မှာမြို့အဝင်မှာကျွန်တော်တို့အဲ့မှာဟောကားလန်ပေါ့နော်အဲ့အဝါလောက်ကြည့်ဘူးကျွန်တော်တို့တစ်ပါလုံးကြော်ကြော်လောက်ကိုသတို့နဲ့ကူးရတယ်ဗျအဲ့လောက်ကြည့်ကိုကူးလာခဲ့ရပါတယ်ဟိုတိရွက်ရှိတဲ့ဇီဂျွန်ကွတ်တိလို့ခေါ်တယ်လေအဲရက်ွက်ဒီမှာတော့အနိုင်မန်းအိမ်ကြီးကတော့အိမ်မော်ကြီးရောက်တယ်ပေါ့။ဟုတ်ကဲ့မာဂလန်ကတော့ဟိုလမ်းပေါ်မှာအချီတုံးအောင်ရောက်တယ်ပေါ့ဗျာ။ဟုတ်ကဲ့ဇီဂျွန်ကွတ်တိမှာတော့ခါလောက်အဲနောက်ကျွန်တော်တို့ဟိုအဲဇီဂျွန်ကွတ်တိရဲ့နောက်ဖက်ကအိမ်ကြီးရှိတယ်။အဲအိမ်ကြီးကအနိုင်နိုင်မှာဆိုတော့သူတို့အိမ်ကြီးကတော့ဟိုအိမ်မော်အထိရောက်တာပေါ့လေ
။ရခိုင်ပြည်နယ်တွင်းကတချို့နေရာတွေမှာလည်းရေကြီးရေလျှံမှုတွေဖြစ်ရကြောင်းတွေကိုလည်းဆက်ပြောပြပါတယ်။
တော့ရှော့အဲ့ဒီရခိုင်ရိုးမတော့ရှော့ကဒီကျွန်တော်တို့တန်းထဲနဲ့ကွာနေဆိုမိုင်80လောက်ရှိတယ်ဒီဘက်တောင်ပို့ကြတော့မိုင်40ပေါ့အဲ့ဒီမိုင်120အတော်အတွင်းမှာတော်တော်ကြီးကိုယူရတာယူရတော့ဒီကျွန်တော်တို့6နှမ်းမြစ်တိုင်းပေါ့ဒီတန်းထဲမြစ်ပေါ့တန်းထဲမြစ်နောက်ပဇွန်ဖြေတို့အဲပဇွန်ဖြေမှာဆိုတဲ့ပဇွန်ဖြေ6ကတော်တော်လေးကိုရေးစည်းတာဒီမြစ်ဆိုရင်အဲ့ဒီပဇွန်ဖြေနဲ့တန်းထဲကြားမှာဟိုလမ်းနဲ့တရားအဲ့မှာလေးလေထိုးထားတယ်အဲ့ဒီနေရာမှာတော်တော်ကြီးကိုယူပြီးကြီးခဲ့ပါတယ
် ERR တိုင်းမှာတော့ဒေဒီယေမြို့နယ်အတွင်းဇူလိုင်လဒုတိယပတ်တွင်မှပင်လယ်ရေမြင့်တက်ပြီးရေကြီးတဲ့အတွက်အင်ဂျေပေါင်းရာနဲ့ပျက်စီးရသလိုလူရေပေါင်းထောင်ထဲချီပြီးတော့အိုးမဲ့အိမ်မက်တွေဖြစ်ကာရေဘေးဒုက္ခတွေအဖြစ်ရင်ဆိုင်နေရပါတယ်။ပင်လယ်နဲ့နီးတဲ့အပိုင်းမှာနေထိုင်ကြသူတွေဟာရေကြီးတဲ့အတွက်ရေဘေးဒုက္ခတွေကိုလည်းတွေ့ကြုံနေရတာပါ။အလားတူဇူလိုင်လဒုတိယပတ်ထဲမှာပဲရှမ်းပြည်နယ်မိုင်းလာမြို့နယ်ထဲမှာတောင်ကြရေကြောင့်လေအကတွေရာနဲ့ချီပြီးပျက်စီးကြရတာတွေရှိသလိုရေကြီးတဲ့အတွက်ကားနဲ့ဆိုက်ကယ်တွေအပါအဝင်တချို့ပစ္စည်းတွေလည်းပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့ရပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဟောင်းဦးထွန်းလင်ကတော့ဒီတစ်ပတ်အတွင်းမှာမိုးရွာသွန်းမှုတွေများနိုင်ကြောင်းရေကြီးမှုအခြေအနေကတော့စိုးတဲ့ဆိုးလာနိုင်တာကိုအထူးသတိပြုကြဖို့အတွက်သူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာကနေမြန်မာပြည်သူတွေကိုသတိပေးပြောဆိုထားပါတယ်ရှင်။